ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့နယ်အနီးမှာ KNU ပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်ကောင်စီတပ်တွေကြားဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဒူပလာဟာယာ KI ဘက်မှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေပြန်လည်ဆုတ်ခွာဖို့ KNU တပ်မဟာ6ဒူပလာဟာယာ KI တာဝန်ရှိသူတွေကနေစစ်ကောင်စီဘက်ကိုအကြောင်းကြားပြီးနောက်ပိုင်းကရင်ပြည်နယ်တွင်းအခုလိုတိုက်ပွဲတွေဖြစ်လာတာပါ။ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ကျိုင်းစစ်ကြီးမြို့နယ်ထဲမှာအသွားအလာတွေကင်းမဲ့နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုသားညွန့်ကပြောပြပေးပါပါခင်ဗျာ။
ကရင်ပြည်နယ်ကျိုင်းစစ်ကြီးမြို့အခြေစိုက်စစ်ကောင်စီတပ်ချင်းလင်တရင်ခလာရ32တိုင်းပတ်ဝန်းကျင်မှာဒီကနေ့မနက်ပိုင်းကပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့တာလို့ကျိုင်းစစ်ကြီးမြို့ကတူကပြောပါတယ
်32တိုင်းရင်ပတ်ဝန်းကျင်အဖြစ်တော့9နိုင်တော့မှဒီဘောတနက်ကလေးဘောတနက်ကြီးတော့အစုံဖြစ်ကြတော့ပေါ့ဒီကျတိုက်ရင်ဖြစ်တယ်ဒီဘောဖဲလို့ပဲပြောတာ9နိုင်ခွဲတော့မှပြီးသွားတော့ချက်တိတ်သွားပြီးတော့တခါ10နိုင်တော့မှ10တားပြန်ထောက်သွားတော့အဲ့မင်္ဂလာကိုကျန်စစ်ကြီးမင်္ဂလာကိုဒီအမှတ်နဲ့ရက်ွက်ပေါ့နော်မင်္ဂလာကိုအဲ့ဒီတွင်းမှာဖတ်ပြတယ်17နိုင်ဒီတက်ပြလိုက်တယ
်ကင်မျိုးသားစီယုံတက်မှာ6ဒူပလေယာ KI နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပူးပေါင်းတပ်တွေဒီခလာရ32တိုင်းရင်စခန်းရှိနားမှာစတင်ပစ်ခတ်ခဲ့ပြီးတော့အမှတ်နဲ့ရက်ွက်မင်္ဂလာကုန်းဘက်မှာနှစ်ဖက်ထပ်မံပစ်ခတ်မှုဖြစ်ခဲ့တယ်လို့လည်းသူကပြောပါတယ်ဒီပစ်ခတ်တိုက်ခိုက်မှုအတွက်မှာရသားတူထိခိုက်ဒဏ်ရာရပြီးတော့လက်ရှိအခြေအနေမှာတော့မြို့ထဲမှာတွာလာရေးတွေကင်းမဲ့နေတယ်လို့မြို့ကန်ကဆက်ပြောပါတယ
်ကျွန်တော်ကြားသလောက်ဆိုလို့ရှိရင်တော့အကြက်သားတယောက်တော့အပိုက်မှာထိခိုက်တာတည်းရှိတယ်လက်နက်ငယ်လို့ပဲပြောရတယ်ဘယ်ရပစ်လိုက်မှမသိဘူးသူကကြားတယ်မှတော့ရှိနေတယ်အပွဲတဲ့အဲ့ဒီကြောင်းနဲ့နီးနေတယ်တသိန်ကြောင်းနဲ့လည်းနီးနေတယ်အဲ့ဒီခါကျတော့တွာလို့မရေးကြဘူးဒီကတော့အကြက်ပါဒီကတော့တိန်ထားကြတယ်ပေါ့ဒီထဲမှာအတွာလာမရှိကြတော့ပြောပါတယ
်ဒီသက်ကန်ကြီးကမြို့တွင်းခလာရ32တိုင်ရင်မှာပြစ်ခတ်မှုရှိတယ်လို့ပြောပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့လုံခြုံရေးဆောင်ရွက်နေတဲ့ခလာရ32တိုင်ရင်ကကားတစ်စင်းကျန်းစိတ်ကြီးမျိုးအထွက်မှာဘုံခွဲတိုက်ခတ်ခံရတာလို့ဆိုပါတယ
်ခလာ32ကျန်းစိတ်ကြီးနဲ့ကော့ကရီလမ်းပေါ်မှာတော့ကျွန်တော်တို့လက်ကင်းဆောင်ရွက်နေတာကကားတွေလက်ကင်းဆောင်ရွက်နေတာလမ်းဘေးထောင်ပုံးနဲ့သမှုမိုင်းနဲ့ဖုံးပေါက်ခွဲကြတာရှိတယ်အဲဒီမှာတော့ကျွန်တော်တို့ကစစ်တီတဝူတာရရှိတယ်ဒီနေ့မနေ့9နာရီလောက်မှာဖြစ်တာ
တိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးငယ်ပစ်ခတ်နေမှုကြောင့်ကျန်းစိတ်ကြီးဖျားသုံးစုလမ်းမနဲ့ကော့ကရိတ်ပြုတ်ကိုသွားတဲ့လမ်းကြောင်းတွေသွားလာရေးယာယီပြတ်တောက်နေသလိုမြို့ကလူလူတွေကလည်းစိုးရင်ကြောက်လန့်နေကြပါတယ်။ကျိုင်းစိတ်ကြီးမြို့တွင်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ KNU ဒူပလေယာ KI ပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြည့်ဆူတာမရှိခဲ့ပါဘူး။ KNB နဲ့ဒူပလေယာ KI မြောက်ဒီမြို့နယ်၄ KG ဒေသနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေ၃ရက်အတွင်းမှာပြန်လည်ဆုတ်ခွာပြီးခု KNU တပ်မ6ဒူပလေယာ KI ကနေပြီးတော့အရှိတောင်တန်းစစ်ထနာကျုပ်တိုင်းမှုစီကိုမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာပေးပို့ထားပါတယ်။အကြောင်းကြားစာပေးပို့ပြီးတဲ့နောက်ပိုင်းစစ်တပ်ဘက်ကဆုတ်ခွာမှုမရှိတဲ့နောက်ဒူပလေယာ KI ဘက်မှအခုလိုတိုက်ပွဲတွေဖြစ်လာတာပါ။ပြီးခဲ့တဲ့မတ်လ10ရက်နေ့မှာလည်းကော့ကရိတ်နဲ့မြောက်ဒီလမ်းမှာခီးသွွားနေတဲ့ယာဉ်တွေကိုမီးရှို့မှုတွေဖြစ်ခဲ့ပါတယ်။ဒီမီးရှို့မှုကိုတော့ KKO ကင်းအဖွဲ့ဘက်ကလုပ်တာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်။အဲ့ဒီမှာကျွန်တော်တို့ကားတွေမီးရှို့သွားတဲ့ဖြစ်စဉ်တော့ဆောင်းမသိစီတွေကတော့အဓိကတော့ KKO ကဟုတ်ကြောတတ်တော့ဦးကြီးအဖွဲ့တော်ပဲကျွန်တော်တို့သိရတယ်ဒီကားဒီမှာပါလာတဲ့ကားသမားတွေကားပိုင်ရှင်တွေတို့ကြီးတယ်ဒီလမ်းပေါ်လာတဲ့နေနေကြရသူတို့ဆောင်ရတာဆိုတာလည်းသိရတယ
်ပြီးခဲ့တဲ့မတ်လ7ရက်နေ့တောက်ကြနေကလည်းကော့ကရိတ်မြို့နယ်အတွင်းတောနော်ရေတကွန်အနီးမှာရှိတဲ့ဒရာကြီးမိုင်းခွဲခံခဲ့ရပါတယ်လက်ရှိမှာတော့အဲ့ဒီဒရာကိုပြန်လည်ပြုပြင်နေတယ်လို့ကင်းနေကြဆောင်တက် BGF ရဲ့ပြည်ညိုင်းတောင်ကဘုံမှုနိုင်မောင်စောကပြောပါတယ
်တော့ရေတကွန်နားပေါ့မိုင်းခွဲခံတဲ့ဒရာမိုင်းခွဲခံလို့တော့ကျတယ်ဘုံတော့ဒရာတည်နေတာပေါ့ဟောက်လမ်းပိတ်တာဒရာဟောက်တိုင်ပြက်သွားဒရာနဲ့စိတ်ဆောင်သွားတယ်လို့တော့ကြားတာပဲ
စူပါကားတွေကိုမီးရှို့မှုနဲ့ဒရာဖောက်ခွဲမှုတွေမှာဘိုကျော်တက်ဥဆောင်တဲ့ကလိုထူဘော့ KNC ယုံ DKPA KKO နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF အဖွဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီဘက်မီဒီယာတွေမှာရေးသားဖော်ပြပါတယ်ကင်းပြည်နယ်ဖာပုံမြို့နယ်ဘက်မှာလည်းမတ်လ17ရက်နေ့ကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာ9ကဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့လက်နက်ခဲယံတွေသိမ်းဆည်းရမိတယ်လို့ KNU ကပြောပါတယ်ဒီအပိုင်းတွေတွင်ဖာပုံမြို့နယ်ဘက်မှာတပ်တွေနောက်ဆုတ်ပေးဖို့ KNU ကသတိပေးပြီးတဲ့နောက်အခုလိုတိုက်ခိုက်မှုတွေဖြစ်ပွားလာခဲ့ပါတယ်